ထိုင်းနိုင်ငံတောင်ပိုင်းချွန်ဖောင်ခရိုင်ကဒူရင်းဆက်ပြေးချမ်းမွာဖရိုင်ဆလျင်းညကမြန်မာရွှေပြောင်းလူသားနှုတ်အသက်ခံခဲ့ရပါတယ်ပြီးခဲ့တဲ့ရက်ကလည်းစမုတ်ဘရကန်ခရိုင်ဘန်ပုံမြို့နယ်ထဲမှာမြန်မာလူသားတူအသက်ခံရပါတယ်မယေးမှာပြောပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းချွန်ဖောင်ခရိုင်ထဲကဒူရင်းဆက်ပြေးချမ်းမွာဖေဖော်ဝါရီလ14ရက်နေ့ညကမြန်မာရွှေပြောင်းလူသားနှုတ်ဦးဟာသူတို့နေထိုင်တဲ့25ဧကားလောက်ကျဲဝင်းတဲ့ဒူရင်းချန်ထဲမှာပဲအသက်ခံခဲ့ရတာပါသူတို့တွေဟာဘလို့အန်ရီတွေနဲ့ရင်ဆိုင်ခဲ့ရတယ်လဲဆိုတာကိုတော့ရဲတွေကလိုက်လံစုံစမ်းနေတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဟုတ်တယ်သူရင်းချန်လုသား2ယောက်ဟုတ်ကဲ့မှာချန်လုသား2ယောက်အသက်ယောက်ျားလေး58နဲ့48အဲ့လိုအသက်ခံထားရတာတွေ့ရဲဆိုတော့ဟွာရဲကနေပြီးတော့အခုဟာစုံစမ်းပေါ်ထုတ်ပြီးတော့မှအာဘလူးတက်တယ်ဆိုတာထိုင်းတက်လာမှာတက်လာပါတော့နော်။သာမို့အချင်းချင်းပြဿနာရှိတို့လားတို့ဒါအဲ့ဒါကြီးရ
ပြီးခဲ့တဲ့ရက်ကလည်းဘန်ကောက်အနီးစမောပရာကန်ခရိုင်ဘတ်ပုံမြို့နယ်ထဲမှာမြန်မာအလုံသမားတွေကိုအထောက်ထားလက်မှတ်လုပ်ပေးရမှာကူညီနေတဲ့မြန်မာပွဲစားတူတပ်ဖြတ်ခံခဲ့ရပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့လည်းတပ်တွေတစုံတရာရရှိတာတွေမတွေ့ရသေးဘူးလို့လည်းဦးမင်းဦးကပြောပါတယ
်ဒီဘန်ကောက်နာဘန်ပလီနဲ့အဲ့ဒီမှာဟုတ်တယ
်ဟုတ်တယ်
အဲ့ဒါအသက်ခံအဲ့ဒါတော့တို့ပြောတာပွဲစားလို့ပြောတာပေါ့နော
်ဟုတ်တယ်
ပမာပွဲစားပေါ့နော
်
အဲ့ဒါလည်းဟွာမသိရသေးဘူးမှာတကယ်ခံတဲမမိသေးဘူးအဲ့ဒီဒီဟွာဖြစ်တဲ့အကြောင်းပေါ့နော်အာဘာကြောင့်တက်တယ်ဆိုတော့အဲ့ဒါမသိသေးဘူးမှာ
မြန်မာတန်ယုံနဲ့တက်ဆိုင်ရမိသားစုတွေအလုသမားအဖွဲ့အစည်းတွေကဖိဖိစီစီလိုက်ပါဆောင်ရွက်မှသာအမှုမှန်ပေါ်ပေါက်မှာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ
်ဦးတွေပိုင်းဆိုင်ရာကလိုက်ပြီးတော့လှုပ်ပေးမဲ့လူတို့အလုပံပိုးတဲ့အဖွဲ့အစည်းတွေဒါမှမဟုတ်ဖို့ရဲ့အစိုးရတန်ယုံပေါ့နော်မြန်မာတန်ယုံတို့အဲ့ဒါတွေကအများကြီးလို့တကယ်လို့ဒီမှုကမှဒီတိုင်းထားလိုက်တယ်ဆိုလို့ရှိရင်သူကAC နဲ့သွားနိုင်တယ်ဒါတကယ်လို့ဒါအဲ့ဒါမဟုတ်ဘဲနဲ့မိသားစုတွေကသူ့ရဲ့မိသားစုဝင်တွေကတန်ယုံတို့အလုံသမားတန်ရာကြီးတို့ကြောင်းကြားအကူညီတောင်းဘာလို့လုပ်တဲ့အခါကျတော့အဲ့အလုံသမားတန်ရာကြီးတွေတန်ယုံတွေကနေပြီးတော့ဒီဟိုနေ့တွေကိုတက်ဆိုင်ရာတရားအာဏာပိုင်တွေကိုထမ်းပြီးတော့အကြောင်းကြားတယ်ဆိုအဲ့ဒါဆိုမြန်မာအဲ့ဒါဆိုသူတို့မလုပ်လို့လည်းမရဘူ
းဟုတ်က
ဲ့မဟုတ်ဆိုရင်ပျောက်သွားတာတို့ဟိုဟာပြစ်သွားတာတို့ပေါ့သွားတာတို့ရှိတာပေါ့တော့
ညာတော်အဖြစ်မြန်မာပြည်သားတွေတက်ဖြတ်ခံရတဲ့အမှုတွေမှာတော့အမှုမှန်ပေါ်ပါဖို့အတွက်မြန်မာတန်ယုံနဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလိုက်ပါဆောင်ရွက်ပေးနေရတာဖြစ်ပါတယ်အခုဖြစ်ပွားခဲ့တဲ့လူသတ်မှုတွေမှာတော့တိတ်ဆုံးသူတွေဟာဓာတ်တံရတွေနဲ့တိတ်ဆုံးမှုတွေရှိနေတာပါတချို့အမှုတွေကတော့ CCTV မှတ်တမ်းတွေကနေလိုက်လံစုံစမ်းတာမျိုးတွေလုပ်လို့ရပေမဲ့အခုလိုမျိုးလူသူဝေးတဲ့စိုက်ပျိုးရေးချန်နယ်မှာဖြစ်ပျက်ခဲ့တာကိုတော့စုံစမ်းဖို့ခရင်တယ်လို့လည်းပြောဆိုကြပါတယ်ရှင်
ထိုင်းမှာမြန်မာသုံးတက်ခံခဲ့ရတာကိုမယေးမှာပြပြခဲ့တာပါ